အမေရိကန်နိုင်ငံအရှေ့ချမ်းမှာတိုက်ခတ်ခဲ့တဲ့အာပြင်ဟာရီကိန်းမုန်တိုင်းဆန်ဒီတန်ကိုခံခဲ့ရတဲ့ဒေသတွေအတွက်အချိန်ပေးပြီးဆောင်ရွက်နေတဲ့အမေရိကန်သမ္မတဘဲရက်အိုဘားမားဟာမကြာခင်မှာကျင်းပတော့မယ့်နိုဝင်ဘာလ6ရက်ရွေးကောက်ပွဲမှာပြန်ပြီးအရွေးခံရဖို့အတွက်မဲဆွယ်ပွဲတွေကိုပြန်ပြီးလှုပ်ဆောင်နေပြီဖြစ်ပါတယ်။ Democratic Party ကလက်ရှိသမ္မတဘဲရက်အိုဘားမားဟာဘဲပါတီကိုမဲပေးမယ်ဆိုတာကိုတည်တည်ချာချာမဆုံးဖြတ်ကြသေးတဲ့အဓိကပြည်ညာကြီး3ခုဖြစ်တဲ့ Wisconsin, Nevada နဲ့ကော်လိုရာဒိုပြည်နယ်တွေကိုကြာသပတေးနေ့မှာတွားရောက်ပြီးမဲဆွဲခဲ့တာပါဒီပြည်နယ်တွေကဒေသခံတွေကိုသူ့ဘက်ပါအောင်မပြောနိုင်ရင်လာမယ့်အင်္ဂါနေ့ရွေးကောက်ပွဲမှာသူ့ရဲ့ပြိုင်ဘက် Republican Party ကသမ္မတလောင်း Mitt Romney အနိုင်ရသွားနိုင်ပါတယ် Mr. Romney ကတော့မဲပေးသူတွေတည်တည်ချာချာမဆုံးဖြတ်သေးတဲ့နောက်ပြည်နယ်တစ်ခုဖြစ်တဲ့ Virginia ပြည်နယ်မှာမဲဆွဲဖို့အတွက်ရောက်နေပါတယ်သူတို့နှစ်ဦးစလုံးဟာအမေရိကန်နိုင်ငံရဲ့ကြာဆင်းနေတဲ့စီးပွားရေးတိုးတက်ကောင်းမွန်အောင်လုပ်မယ်သူတို့ရဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးအပြန်အလှန်ဝေဖန်အပြစ်တင်နေကြပါတယ်။တမရအိုဘားမားရဲ့တမရတက်တန်း၄နှစ်အတွင်းအလဲအလက်တန်းစားအမေရိကန်နိုင်ငံသားတွေရဲ့စီးပွားရေးပိုးပြီးကျက်တဲခဲ့ရတယ်လို့ Virginia ပြည်နယ် Roanoke မှာ Mr. Romney ကမဲဆွံရင်းဝေဖန်ပြစ်တင်လိုက်တယ်လို့ Mr. Romney ရဲ့ချမ်းသာသူတွေအတွက်ဦးစားပေးထားတဲ့စီးပွားရေးအစီအစဉ်တွေဟာအရင်ကလည်းမအောင်မြင်ခဲ့သလိုအခုလည်းအောင်မြင်မှာမဟုတ်ဘူးလို့ Wisconsin ပြည်နယ်ရဲ့မဲဆွယ်ဘက်မှသမ္မတ Obama ကပြောကြားခဲ့ပါတယ်။